ကာတာနိုင်ငံမှာတာလီဘန်တပုံနဲ့လက်ရှိကျင်းပနေတဲ့ဆွေးနွေးပွဲဟာအာဖဂန်နစ္စတန်နိုင်ငံကဆွေးပွဲကိုနိုင်ငံရေးအရအခြေရှာနိုင်ရေးဆောင်ရွက်ပြီးပြီးခဲ့သမျှထဲမှာအထူးရောက်ဆုံးဖြစ်တယ်လို့အမေရိကန်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ကစနေနေ့မှာကြိုးစိုးကွန်ပြူတာပါတယ်ဆွေးရှင်နဲ့နှီးပါကြဆွေးပွဲအတွင်းအမေရိကန်နဲ့တာလီဘန်ရံပဲနှစ်ဖက်ကြားတနည်းနှီးပါကြတိုက်ရိုက်တွေ့ဆုံဆွေးနွေးမှုရဲ့ခုနှစ်ကြိမ်မြောက်ဆွေးနွေးပွဲကိုတော့ဇူလိုင်29ရက်နေ့ကစတင်ခဲ့တာပါကာတာနိုင်ငံမြို့တော်ဒိုဟာမှာတနင်္ဂနွေနေ့မှာစတင်မဲ့အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲအတွက်အမေရိကန်နဲ့တာလီဘန်ကြားဆွေးနွေးပွဲတွေရင်နာဖို့စနေနေ့မှာဆုံးဖြတ်ခဲ့ကြောင်းဇမဲခါလီဇက်က Twitter လူမှုကွန်ရက်မှာရေးပါတယ်တာလီဘန်တို့ဘက်ကတော့အကြမ်းဖက်ဝါဒဒဏ်ရန်တိုက်ပြစ်ရေးအာမခံချက်နိုင်ငံတွေကနေအမေရိကန်ဥဆောင်တဲ့နိုင်ငံသားတပ်ဖွဲ့တွေဆုတ်ခွာသွားပြီးအချိန်ကာလတတ်မှတ်ချက်အာဖဂန်ပြည်တွင်းရေးဆွေးနွေးပွဲတွေမှာတာလီဘန်တပုံအဖွဲ့ပါဝင်ရေးနဲ့အလုံးစုံပါဝင်တဲ့တည်တံ့ရေးညီညီညီတို့ကိုအဓိကထားကြောင်းဆွေးနွေးခဲ့ကြပါတယ်